မြန်မာနိုင်ငံမှာစစ်မှန်တဲ့အပြောင်းအလဲကိုဖော်ဆောင်နိုင်ဖို့နိုဝင်ဘာလ၈ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD တခဲနဲ့အနိုင်ရဖို့အရေးကြီးတဲ့အကြောင်းပါတီဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ် NLD အနိုင်ရလာခဲ့ရင်အမျိုးသားပြန်လည်တင့်မြတ်ရေးကိုလည်းဦးစားပေးမှာဖြစ်တဲ့အကြောင်းနေရက်ကြာARV တိုင်းစီယုံရခီးစင်ဒီကနေ့အဆုံးသတ်ခဲ့တဲ့မော်လမြိုင်ကျွန်းမြို့မှာဒေါ်အောင်ဆန်းစုကြည်ကပြောဆိုလိုက်တာပါအပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကတင်ပြပေးမှာပါရှင
်ဟုတ်ကဲ့ပါရှင်ပထမအဆုံးချင်းရွေးကောက်ပွဲအတွက်မဲဆွယ်စီယုံရခီးစင်ဖြစ်တဲ့ ARV တိုင်းကိုရောက်နေတဲ့ဒေါ်အောင်ဆန်းစုကြည်က NLD ပါတီအနိုင်ရမှဒီမိုကရေစီအပြောင်းအလဲတွေလုပ်နိုင်လိမ့်မယ်လို့ပြောဆိုလိုက်တာဖြစ်ပါတယ်
ဒီတော့ဝင်နိုင်ဖို့လိုတယ်ဆိုတော့ကျမတို့နိုင်ငံကိုစစ်မှန်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ရောက်အောင်ပို့ဖို့ပါပဲ။နောက်ပြီးတော့ဒီမိုကရေစီလမ်းကြောင်းဆိုတာဟာကျမတို့ပို့ခြင်းနဲ့ပြည်သူလူထုကိုပို့ပေးခြင်းနဲ့ဒီမိုကရေစီလမ်းကြောင်းဆိုတာရာသီဆုံးလမ်းဖြစ်ဖို့လိုပါတယ်။မိုးတွေမှာအပေါက်တိမ်နဲ့ရှိတဲ့လမ်းမျိုးမျိုးဖြစ်နေမှာဘူးလို့ကျမပြောရတယ်။ကျမတို့ဒီလိုစနေကြီးတစ်ခုလုံးကိုပြောင်းဖို့အနည်း90ကျော်အခုကျမတို့ထဲကဒီပြိဿထဲကဆိုလို့ရှိလို့ရှိရင်မမွေးရင်ကလေးကစစ်အာဏာရှင်စနစ်ဒီနိုင်ငံမှာအမြင့်တွေသွားတော့ပါ1962ခုနှစ်ကစတော့ပေါ့အဲ့တော့အနည်း90ကျော်အာဏာရှင်စနစ်အောက်မှာနေခဲ့ရတဲ့နေခဲ့ရတဲ့နိုင်ငံကိုပြောင်းဖို့ဆိုတာဟာကျမတို့အင်အားတွေအများကြီးလိုပါတယ်ဘယ်လိုအင်အားလဲဆိုတော့နံပါတ်1အဓိကတော့ပြည်သူ့ရဲ့ထောက်ခံမှုအင်အားပဲဒါကြောင့်မလို့ကျမတို့2015ရွေးကောက်ပွဲကိုနိုင်ဖို့လိုတယ်ဆိုတော့ရိုးရိုးနိုင်လို့မဖြစ်ပါဘူးအပြတ်အသတ်နိုင်ဖို့လိုပါတယ်လို့ပြောပြရစီ
ဒါပေမဲ့လည်းအနိုင်ရလာတဲ့အခါမှာတိုင်းပြည်အတွက်အရေးကြီးလိုအပ်နေတဲ့အမျိုးသားရင်ကြားစစ်ရေးကိုလည်းဥတီဆောင်ရွက်သွားမှာဖြစ်တဲ့အကြောင်း ARD တိုင်းရဲ့ခီးစဉ်အဆုံးသတ်တဲ့ဒနင်းဝန်နေကမော်လမြိုင်ကျွန်းမြို့မှာမိကွန်းစကားပြောကြရမှာအခုလိုပြောဆိုသွားခဲ့တာပါ
အစိုးရဖြစ်လာရင်လည်းကျမတို့ဟာဘယ်တော့မှအမျိုးသားရင်ကြားစစ်ရေးဆိုကျမတို့ရဲ့ဘူးကိုမေ့မှာမဟုတ်ပါဘူးတခြားအဖွဲ့အစည်းအစုအဖွဲ့တွေကိုကျမတို့နှိတ်ကုတ်ဖို့မဟုတ်ဘူးအနိုင်ယူဖို့မဟုတ်ဘူးလက်ကမ်းပြီးတော့အားလုံးညီညီရဲ့လုပ်ဖို့ဆိုတာကျမတို့ရဲ့ရည်ရည်ချက်ဖြစ်ပါတယ်
ဆယ်စုနှစ်တွေနဲ့ချီပြီးတော့စစ်အစိုးရတွေအဆက်ဆက်ဖိနှိပ်မှုတွေကြုံခဲ့ရတဲ့ NLD ပါတီတွင်းကအားနည်းချက်တွေရှိနေတယ်ဆိုတာကိုလည်းဒေါ်အောင်ဆန်းစုကြည်ဘက်ကအတိအမှတ်ပြုပြောဆိုခဲ့တယ်လို့ပြင်ဆင်နိုင်အောင်စ조사ဖို့လည်းကတိပြုခဲ့တာပါနိုင်ငံရေးသမားတွေအနေနဲ့လူထုကိုလှည့်ပြားသိမ်းသွင်းတာ၆လက်နာမျိုးကိုလည်းလက်မခံနိုင်ပါဘူးလို့ဒေါ်အောင်ဆန်းစုကြည်ကပြောကြားသွားပါတယ်ဒေါ်အောင်ဆန်းစုကြည်ရဲ့ ARD တိုင်းခီးစဉ်အတွင်းမှာတော့ရွေးကောက်ပွဲမှာလူထုရဲ့ထောက်ခံမှုရဖို့အတွက်သာမကနိုင်ငံသားအခွင့်အရေးတရဖြစ်တဲ့မဲပေးပိုင်ခွင့်မဆုံးရှုံးစေဖို့ကိစ္စတွေကိုလည်းပြောဆိုခဲ့ပါတယ်အထူးသဖြင့်ကတော့အခုအခါအမားရင်းတွေတွေ့နေရတဲ့မဲစင်းကိစ္စတွေလိုရွေးကောက်ပွဲဆိုင်ရာကိစ္စတွေနဲ့ပတ်သက်လို့လူထုကြားမှာပုံမနားလည်လာအောင်အာယုံစိုက်ဆောင်ရွက်ခဲ့တဲ့အကြောင်းဒေါ်အောင်ဆန်းစုကြည်ရဲ့အရာရီခီးစင်မှာလိုက်ပါသွားတဲ့မြောင်းမြမဲဆန္ဒနယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးမန်းကျော်နီကပြောပါတယ
်ဒီအရာတိုင်းမိုးရောနေတော့တဲ့မှာကလူထုပေးဘက်ကအများကြီးကြော်လာတယ်လေလူတွေလာတယ်အများကြီးလာတဲ့အတွက်ကြောင့်မို့လို့အင်မတန်မှအောင်မြင်တဲ့လူတွေကNLD အပေါ်မှာမြစ်တာရှိပြီး NLD အပြတ်မှာပဲရှိရဲဆိုတာကိုသုံးသပ်လို့ရတ
ယ် ARD တိုင်းခီးစဉ်တွင်မှာ NLD ကမဲဆန္ဒနဲ့အသီးသီးအတွက်လွှတ်တော်ကိုယ်စားလှယ်လောက်အရေးချင်းသတ်မှတ်မှုတွေနဲ့ပတ်သက်ပြီးလဲအမျိုးသမီးတိုင်းရင်းသားလူငယ်စတာတွေကိုဦးစားပေးရွေးချယ်မှာဖြစ်ကြောင်းနဲ့ကိုယ်စားလှယ်လောင်းတွေအနေနဲ့ဥပဒေနဲ့အညီမိမိတို့ရဲ့ပိုင်ဆိုင်မှုတွေကိုပွင့်လင်းမြင်သာစွာပြသရမှာဖြစ်တယ်လို့ဒေါ်အောင်ဆန်းစုကြည်က ARD တိုင်းပြည်သူလူထုကိုရှင်းပြခဲ့ပါတယ်ဒေါ်အောင်ဆန်းစုကြည်ဟာ ARD တိုင်းခီးစဉ်အတွင်းမှာဖြာပုံခရိုင်ကြိုက်လက်မြို့နယ်နဲ့မော်လမြိုင်ကျွန်းကိုတွားရောက်ခဲ့ပြီးတော့ ARD တိုင်းပြည်သူလူထုနဲ့တွေ့ဆုံပြီးပထမဦးဆုံးအချိန်ရွေးကောက်ပွဲဆိုင်ရာမဲဆွယ်စည်းရုံးဟောပြောမှုတွေကိုလှုပ်ဆောင်ခဲ့တာဖြစ်ပြီးတော့အခုဆိုရင်တော့ရန်ကုန်မြို့ကိုပြန်လည်ထွက်ခွာသွားပြီးဖြစ်ပါတယ်